ယူကရိန်းစစ်ပွဲမှာရုရှားကိုအကူအညီပေးနေတယ်လို့တန်မြတ်ဖြစ်ခံတဲ့တရုတ်ကုမ္ပဏီတချို့ပါဝင်စီးပွားရေးလုပ်ငန်းတွေကိုပိတ်မှတ်ထားတဲ့ရုရှားပေါ်ပိတ်ဆို့အရေးယူမှုအစီအစဉ်အသစ်တစ်ရပ်ကိုဥရောပသမဂ္ဂနိုင်ငံများ EU ကဗရုံးနေမှာသဘောတူညီခဲ့ကြပါတယ်။ EU သံတမန်တွေရဲ့ပြောဆိုချက်ကိုကူးကားပြီးကုမ္ပဏီနဲ့လူပုဂ္ဂိုလ်200လောက်ကိုပိတ်ဆို့အရေးယူဖို့သဘောတူညီခဲ့ကြောင်း AP သတင်းကဆိုပါတယ်။ဒါဟာ February 24ရက်2022ခုနှစ်မှာစတင်ခဲ့တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဒုတိယနှစ်ပတ်လည်နေ့နဲ့တိုက်ဆိုင်နေတယ်လို့ရုရှားတိုက်ခိုက်ကောင်းဆောင် Alexei Navalny ထောင်ထဲမှာသေဆုံးခဲ့ပြီးနောက်ပိုင်းရပ်ပိုင်းအတွင်းမှာထွက်လာတယ်ဖြစ်ပါတယ်။အခုအရေးယူချက်က EU ကချမှတ်ထားတဲ့ဒဏ်ခတ်အရေးယူရဲမှာအကျယ်ပြန့်ဆုံးတစ်ခုဖြစ်တယ်လို့လက်ရှိ EU အလှည့်ကျဥက္ကဋ္ဌ Belgian နိုင်ငံကထုတ်ပြန်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။ရုရှားကအကူအညီပေးတယ်လို့ယူဆရတဲ့တရုတ်ကုမ္ပဏီအများပြားကိုတန်ခတ်ပိတ်ဆို့မှုစီးနှမထိုက်ခဲ့တယ်လို့ EU သံတမန်တွေကပြောပါတယ်။စုစုပေါင်းပြတ်မှတ်ထားတဲ့စီးရဲ2000ပါဝင်တဲ့ရုရှားပေါ်13ချိန်မြောက်တန်ခတ်ပိတ်ဆို့မဲ့အစီအစဉ်ကိုကြိုးဆိုကြောင်းယူရိုပါကော်မရှင်ဥက္ကဋ္ဌအာဆူလာ ဖွန်ဒါလာယန်ကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။